မိပါပါခင်ဗျာအင်္ဂါနေ့ညပိုင်းဓာတ်လေးလိုက်စီစဉ်ကနေပြီးတော့ကျူးစုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တလောတုန်းကဒီကုလသမဂ္ဂလူခွင့်ကောင်စီကဆုံးဖြတ်ချက်နဲ့အဲဒီဆုံးဖြတ်ချက်ထဲမှာပါတဲ့ဒီနိုင်ငံတကာဥပဒေချိုးဖောက်မှုထောက်ထားဆွေးရေးဖွဲ့ပေါ့နော်ဒီဖွဲ့ကဘယ်လိုဖွဲ့မျိုးလဲဆိုတာကိုကျွန်တော်တို့အဓိကသုံးသပ်ဆွေးနွေးမှာပါအဓိကဒီမြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေအတွင်းမှာ2011ကစလို့ဖြစ်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်တယ်လို့ဆိုတဲ့တပ်တွေအထောက်အထားဆွေးရေးအဖွဲ့ကိုဖွဲ့ဖို့ဆိုပြီးတော့ကုလသမဂ္ဂလူခွင့်ကောင်စီကဆုံးဖြတ်ခဲ့တာပါဒီဖွဲ့ရဲ့အတိတ်နဲ့ဒီဖွဲ့ကဘယ်လိုသဘောဆောင်လဲကုလလူခွင့်ကောင်စီရဲ့အခုခြေလှမ်းဟာမြန်မာရေးကိုင်တွယ်မှုမှာဘလောက်ထိထိရောက်နိုင်တယ်လဲစရီကျွန်တော်တို့သုံးသပ်ဆွေးနွေးမှာပါအဓိကပေါင်းဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့မက်ခင်အုံပါပါမက်ခင်အုံပါဆိုလို့ရှိရင်ဒီမြန်မာနိုင်ငံလူခွင့်ရေးလှုပ်ရှားမှုမှာဥဆောင်လှုပ်ရှားနေသူတူဖြစ်ပါတယ်နောက်တူကတော့ဥစေဝင်မှာသတင်းစာဆရာကုစေဝင်မှာဒီလိုင်းပေါ်ကိုနှစ်ဦးစလုံးရောက်နေပါပြီခင်ဗျာမက်ခင်အုံပါကြားပါလားခင်ဗျာမက်ခင်အုံပါအရင်ဖိတ်ခေါ်ချင်ပါတယ်โอเคမောင်မကြီးခုနကကျွန်တော်တို့ပြောသွားလို့ပါပဲလူခွင့်ရေးကောင်စီကနေပြီးတော့ပြီးခဲ့တဲ့ပတ်ကဆုံးဖြတ်ချက်ထဲမှာဒီနိုင်ငံတကာဥပဒေချိုးဖောက်တာနဲ့ပတ်သက်လို့ထောက်ထားဆွေးရေးဖွဲ့เนาะဖွဲ့ဖို့ဆိုတဲ့ဆုံးဖြတ်ချက်တစ်ခုပါပါတယ်အဲ့တော့ဒီဖွဲ့ဟာအရင်ဆုံးကရှိခဲ့တဲ့အချက်လက်စုဆောင်ရေးဖွဲ့နဲ့ဘာတွေကွာသွားလဲအဲ့ဒါလေးနည်းနည်းတိကျကျလေးရှင်းပြပေးပါလား
ဟုတ်ကဲ့ရှင်အခုဒီအရင်တစ်ပတ်ကလူခွင့်ကောင်စီကဆုံးဖြတ်လိုက်တဲ့ဥစ္စာမှာတကယ်ပြောမယ်ဆိုရင်တော့ရန်ရနှစ်ခုကိုဖော်ပြလို့ဆုံးဖြတ်လိုက်တယ်လို့ပြောလို့ရပါတယ်။တစ်ခုကလည်းဆိုတော့အခုလုတ်တိုင်ခွင့်ပြီးသွားတဲ့SSM ပေါ့နော်ကျွန်တော်တို့ဒီအထက်လက်ဆုံးဆန်းရေးလို့ရှင်နံပါတ်၁ကိုဆက်ပြီးတော့မှနောက်ဆက်ပြီးပေါင်းကူးဆက်ပြီးတော့မှသွားပြီးနဲ့ SSM နံပါတ်၂လို့ပြောလို့ရတဲ့ရန်ရတစ်ခုကိုလည်းတကယ်လုတ်တယ်လို့နော်ဒီတော့နောက်တစ်ခုရကြတော့ကျွန်တော်တို့ဒီဟိုဗမ်မလိုက်ထဲနဲ့လွတ်လပ်တဲ့နိုင်ငံတကာရန်ဒီယာလို့ပြောလို့ရတဲ့ဟိုအတူကောက်ကတော့ triple iron လို့ခေါ်ရတဲ့အဲ့ဒီ triple iron ဆိုတဲ့ရန်ဒီယာတစ်ခုကိုလည်းသူတို့ထပ်ပြီးတော့မှဟိုအဖွဲ့ဖို့အစ်စ်ခွဲဖို့ရှိတယ်ဆိုဒီရန်ဒီယာနှစ်ခုရမတူရအောင်လဲကျွန်တော်ဟိုရှင်းပြချင်ပါတယ်ပထမ FSM 2ကကြတော့ဒီ triple iron ဆိုတဲ့လွတ်လပ်ပြီးတော့မှဗမ်မလိုက်တဲ့နိုင်ငံတကာရန်ဒီယာမလာခင်ပေါ့နော်မဖွဲ့နိုင်သေးခင်အသက်မဝင်သေးခင်ကာလမှာဒါရဲမှာလွတ်မသွားရအောင်လို့ရှိနေတဲ့အခြေအနေတွေလူချင်းချိုးဖောက်မှုတွေဆက်လက်မှတ်တမ်းတင်လေ့လာမှတ်တမ်းတင်အထက်လက်ကောက်ယူပြီးတော့မှအစီအစဉ်ဆက်ပြီးချက်ပြီးတင်ပြသွားနိုင်လို့တကယ်ဒါရဲမှာတစ်ခုပေါင်းကူရခံပေါင်းကူတစ်ခုရှိမှာပေါ့ဒါမဲ့နောက်တစ်ခုကဒီနောက် triple iron ဆိုတာရှိနေပေါ့နော်အဲ့ဒီ triple iron ကကြတော့သူကကြတော့ပြောမယ်ဆိုလို့ရှိရင်အော်ကျမတို့ဒီဟိုနိုင်ငံတကာလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်မှုတွေအတွက်ကိုတာဝန်ရှိတဲ့ဒီပုဂ္ဂိုလ်တွေကတရားစွဲဆိုဖို့စုံစမ်းစစ်ဆေးနိုင်ဖို့တရားရုံးလုံထုံးလုံးကြီးတွေအထက်ကိုအမှုပြင်ပေးမယ့်ရန်နေရာလို့ကျမတို့သိရပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့ဒါတစ်ခုလည်းသိချင်လို့ပါနောက်တစ်ခုကတော့ဒီအခုတစ်ဖက်မှာ ICC ပေါ့နော်ဒီပြည်မှုဆိုင်ရာနိုင်ငံတရားရုံးကိုတင်ဖို့ဆိုပြီးတော့ကြိုးပမ်းနေတဲ့နိုင်ငံတွေလည်းရှိပါတယ်ခင်ဗျာတစ်ဖက်မှာကအခုဒီလုတ်တဲ့ဒီခုနပြောလေ travel md အဖွဲ့ကြီးကဒီ icc အတွက်ယူရလားတခြားဘယ်လိုယူရချက်တွေရှိပါလဲခင်ဗျာတည်စစ်စာပြောမှာဆိုရင
်ဟုတ်ကဲ့ဒီ travel im နဲ့ယူရချက်ကပြောမှာဆိုရင်သူရဲ့လောက်တိုင်းခွင့်ပေါ့နော်သူရဲ့လောက်တိုင်းခွင့်ကသူကခုနကတော့ဟိုဘယ်မှာပဲဖြစ်ဖြစ် icc ရဲ့ပြောဒါမှမဟုတ်ရှင်လွတ်လပ်တဲ့တရားခုံရုံးတစ်ခုရဲ့ဖြစ်ဖြစ်ဒါမှမဟုတ်ရှင်နိုင်ငံတကာနိုင်ငံအနေနဲ့ဒီနိုင်ငံအတွင်းကနေပြီးတော့မှဟိုတရားစွဲနိုင်တဲ့အခြေအနေမျိုးလုပ်မယ်ဆိုလို့ရှင်လေဘယ်မှာပဲဘယ်သူပဲလုပ်ຕ້ອງລົງຢາບໍ່ອັດກໍຕູກາອຫມູໂຈບີ້ຕີສောက်ໄປຖ້າລະມີຄິດວ່າເຊື່ອເດລູມືຕຽາຊິຍືຍານຍາເບນາລາແມ່ອະນາຄັດມາປໍລາປໍລາດີ triple im ງານຢູ່ດີໂອມາອຫມູຕີສောက်ຖ້າແຍອຸສາແຍກົ່ງລົງກາຢູ່ດີໂອມາດາໂຕ້ຕ້ອງລົງຢາເບສືແອອຸສາແຍກໂຕລູອຫມູຕີສောက်ດາຊູດີໂອມາອຫມູຕີສောက်ໄປຖ້າແຍສືແດບໍວ່າ
ໂອເຄຕໄຊນົງກໍດີຄຸນາດີອານາຊິນປິໂນຊີກູອັງກລັນກອັງກລິດຕົ້ວແຍຊິມາພັ້ນແກບູວ່າແດພັ້ນຊີແກບູວ່າແດເອີ້ດີອຈິນີມືດີກາກໍຜິດລະໄນລະຕາສຸລະໄນລະ
အိုးပြောရတော့ခက်မှာပေါ့နော်ကိုယ်ကိုယ်လည်းညင်ကြီးဒါပေမဲ့ဖြစ်ခဲ့ဘူးတဲ့တာကြရရှိတာဘောနော်အခုတိတ်မကြသေးခင်ကတော့မှစီးရီးယားကလေတပ်ဗိုလ်ချုပ်ကိုဒီဂျမနီကနေပြီးတော့မှတို့ဒီဒီနောက်ကဟိုကျမတို့ဟို universal jurisdiction လို့ခေါ်တဲ့နိုင်ငံတကာတရားစီရင်ပိုင်ခွင့်အရဟိုသူ့ကိုပေါ့နော်တရားစွဲဖို့လောက်ထားတာရှိတော့ဟိုလောလောဆယ်ဒီလူကအဖမ်းခံထားလားဆိုရင်တော့အဖမ်းမခံထားဘူးပေါ့တိုးတော်တူပြီးနိုင်ငံတွေကနေဒီထွက်လို့မရဘူးဟိုအပြင်ထွက်လို့မရဘူးဘာလို့ဆိုတော့ဟို interpol မှာလည်းသူကအမိစီရင်မှာပါသွားပြီလေနော်ဆိုတော့အဲ့လို new case တွေတော့ရှိနေချက
်ဟုတ်ကဲ့နောက်တစ်ခါတစ်ချက်ကသိချင်တာကအရင်တော့ချက်လက်စုဆောင်ရေးအဖွဲ့ကိုမြန်မာဆူရက cooperate မလုပ်ပါဘူးမြန်မာနိုင်ငံတော်မှသွားခွင့်မရခဲ့ပါဘူးအဲ့တော့ဒီ trouble am လိုမျိုးယနေ့ကတခုစောင့်မယ်ဆိုရင်မြန်မာဆူရကပူးပေါင်းဆောင်မှုမပါဘဲနဲ့လုပ်နိုင်ပါမလား
အခုဒီကျမတို့SSM number 1တောင်မှ တနည်းခွဲအတွင်းမှာသူကတော်တော်ကြီးကိုမှပေါ့နော်အခက်အလက်တွေတေးချခိုင်းခိုင်းမှမှနဲ့အာဒီစက်တွေဒီတေးချစူးစောင်းပြီးတော့မှအခုလို့တင်ပြတော့နိုင်တယ်ဆိုတော့မြန်မာကပူးပေါင်းဆောင်ရွက်မှုမရှိနေလို့ဒါတွေကလုံးလုံးမရဘူးအာလုံးလုံးမရတာမဟုတ်ဘူးပေါ့နော်ဒီအထူးသဖြင့်ကဒီတက်တွေထောက်ထားရဆိုလို့ရှိရင်အထူးသဖြင့်ဒီတိမ့်နဲ့ချီပြီးတော့မှအဘင်္ဂလားဒေ့ရှ်နဲ့တက်ကိုရောက်နေရဲ့ရောင်းတဲ့ဒုက္ခတွေဒီဆိုလို့ရှိရင်တို့ရဲ့ဘဝဖြတ်တမ်းမှုအရာကဟိုကျမတို့ဟိုပုံခြင်းမဟုတ်ဘူးလေနော်တို့ရဲ့ဒီဘာတွေကြုံခဲ့ရတယ်ဆိုတဲ့ဥစ္စာတွေမှာကျမတို့ဒီမှုခြင်းမှုရာအရာကိုကယူထားတဲ့တက်တွေအထိုက်ထားတွေရှိတဲ့ပြင်ထပ်ယူနေတဲ့ဟာတွေရောဒါတွေဟာဟိုမြန်မာနိုင်ငံကပူးပေါင်းဆောင်ရွက်မှုမရှိလေဟိုပြောမယ်ဆိုလို့ရှိရင်တော့ဒါတွေကဖြစ်နေပါတယ်ဆိုတော့ဘာတွေတက်ရောက်မှုဖြစ်နိုင်လဲဆိုတာမျိုးကျမတို့စဉ်းစားမယ်ဆိုလို့ရှိရင်တော့အခုကာလမှာလည်းကျမတို့အတိအကျပြောဖို့တော့ခက်လိမ့်မယ်လို့ကျွန်မထင်တယ်။ဒါပေမဲ့အခုဖြစ်သွားတဲ့ဥစ္စာတွေဖြစ်နေတာတွေကလူမျိုးတုံးတက်ဖြစ်မှုလူသားမျိုးနွယ်ဖြစ်မှုပေါ်မှာစန့်ကျင်မှုဖြစ်ရခြင်းမှုဆိုတဲ့ဒီနိုင်ငံတကာရာဇဝတ်နိုင်ငံတကာရာဇဝတ်မှုတွေဖြစ်နေတယ်။အဲ့ဒီဘက်ကအဲ့လိုဖြစ်နေတဲ့ဥစ္စာတွေတိုးတွေအားလုံးကတက်ပြီးအထောက်ထားရည်စနစ်တကျနဲ့တိတိကျကျယူထားတာတွေဖြစ်နေတဲ့အတွက်ကြောင့်မို့ဒီလူမျိုးနိုင်ငံတကာဥပဒေကိုချိုးဖောက်တာဟာနိုင်ငံတကာရာဇဝတ်မှုကိုကျေးဇူးနာဖြစ်တဲ့အတွက်ကြောင့်မို့ကျမညနာကနိုင်ငံတကာအတိုင်းအဝန်တစ်ခုလုံးနေနဲ့ရောနိုင်ငံတစ်ခုချင်းရပြီးရောကသူတို့လုပ်နိုင်တဲ့ဟာအရေးကြီးနေတာလေလောက်သွားကြမယ်လို့ပဲကျမတို့အဲ့လိုမျိုးသုံးသပ်တယ်ရှင
့်ဟုတ်ကဲ့ခင်ဗျမက်ကင်ဟိုမှာလီလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျကျွန်တော်ကိုစိန်ဝင်းကိုဖိတ်ခေါ်ချင်ပါတယ်ဇင်းစားဆရာကိုစိန်ဝင်းကြားပါလားခင်ဗျဟု
တ်ကဲ့ကြားပါဟ
ုတ်ကဲ့ကိုစိန်ဝင်းကိုကျွန်တော်မေးချင်တာကတော့လူခွင့်ကောင်စီကတော့အခုလိုမျိုးခုနမက်အိုမှာလည်းပြောပြပြီးသွားပြီးအရေးယူမှုတွေစပြီးခြေလှမ်းနေတယ်လုံနေပြီအဲ့တော့မြန်မာနိုင်ငံဘက်ကအထူးသဖြင့်မြန်မာစစ်တပ်ပေါ့နော်အစိုးရဖြစ်စီစစ်တပ်ဖြစ်စီအဲ့ဘက်ကရောလူခွင့်ကောင်စီရဲ့အကူလှုပ်လာတဲ့ခြေလှမ်းနေနဲ့ပတ်သက်လို့အလေးနဲ့ကောသူတို့ရှိရလားတကယ်ကောသတိထားမိရလားအချိန်ကြီးက
သူတို့အနေနဲ့ကတော့သူတို့စုတ်ကင်လာတာဒါပြည်တွင်းရေးပဲဖြစ်တယ်ဟဲ့လားအဲတို့ကိစ္စတို့ရှိမယ်ဒီလာမလို့နဲ့ဆိုတဲ့ဟာကိုဟိုကင်လာတာပေါ့ဒါတစ်ဖက်မှာလည်းသူတို့အနေနဲ့ကတော့ဒီကဖြစ်လာနိုင်တဲ့လမ်းတွေတွေကိုကျွန်တော်ထင်ပါတယ်ဒီ site ကြည့်နေတယ်လို့ထင်ပါတယ်အဲတို့တော့လည်းပဲသူတို့မတွက်ထားတဲ့လမ်းသူတို့ကတော့သူကအာယူတာကတရုတ်ကိုနဲ့ရုရှားကိုအာယူတရုတ်ကိုအာယူတာပေါ့နော်အဲ့တော့အခုဒီကော်မရှင်ဘက်ကနေပြီးတော့လှုပ်လာတဲ့ဟာ UN ဘက်ကနေပြီးတော့လှုပ်လာနိုင်ငံကအနေထားကတခြားသော option တွေပါပါလာတာပေါ့နော်အဲ့ဒီအတွက်ကိုပါသူတို့အနေနဲ့တိရှောက်ထားမှုကICC တလန်းနဲ့တင်မကဘယ်နဲ့တခြားသောလမ်းတွေကိုပါတိရှောက်ထားမှုဖြစ်တယ်လို့ပြောနေတယ်အဲ့ဒါကမြန်မာအစိုးရသူတို့ဒီစစ်တပ်ကဒီကိစ္စတွေကိုကျူးလွန်ခဲ့တဲ့လူတွေအနေနဲ့တော့ကျွန်တော်ထင်ပါတယ်ဆိုရင်ပြဖြစ်မှာပါလေ
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်ပါတယ်မြန်မာဆွေရဲ့ပူပေါင်းဆွေမှုပေါ့အထူးဖြစ်စစ်တပ်လည်းပါပါတယ်ဒီအရင်လူခွေကောက်စီအဖွဲခဲ့တဲ့အချက်လက်စုဆောင်ရေးဖွဲ့ကပူအောင်ဆွေမှုမလုပ်ဘူးဒါပေမဲ့တကယ်လဲထွက်လက်ထွက်လာတော့အစီအစဉ်ထွက်လာတော့ဟိုဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအချက်လက်တီနေပဲအဓိကစုပြီးတော့ဖွဲ့ခဲ့ရတယ်မြန်မာဘက်ကဟာဒီတိကျကျမရခဲ့ဘူးတော့မြန်မာနိုင်ငံလည်းမသွားနိုင်ခဲ့တာဘူးအဲ့တော့အခုလိုမျိုးဆက်ပြီးတော့ပူအောင်ဆွေမှုမလုပ်ဘူးဆိုရင်ဒါမြန်မာနိုင်ငံအတွက်အဆိုးဖြစ်နိုင်လားအကောင်းဖြစ်နိုင်လားပိုကောင်းလာနိုင်လားမြန်မာနိုင်ငံအတွက်ဘယ်လိုမျိုးသုံးသပ်မိလဲကိုစိန်ဝင်းအမြင
်ဒီလလစွာဆုံးဇန်းစစ်တဲ့ကော်မရှင်ဘတ်ပါတီကိုလက်မခံလို့ပဲလက်မခံနဲ့ကိုရဲ့ကိုပိုင်ဆုံးဇန်းစစ်တဲ့ကော်မရှင်လုပ်မယ်ပေါ့မြန်မာကတော့အဲ့လိုမျိုးကျန်တာအဲ့တော့အဲ့ဒီဟာကိုဘသူကရှုံးမတော့မေးခွန်းကအဲ့ဒီဒါကမေးခွန်းအဓိကမေးကြရမေးခွန်းပေါ့နော်အဲ့လိုမယုံတာနဲ့အများဘောဘမှာလည်းသူတို့လုတ်ဆရာရှိတာအလုံးပို့ပြီးတော့ကြီးလာမယ်အဲတခြားသောနိုင်ငံကြီးရပိတ်ဆို့အရေးယူမှုတွေအားလည်းပေါ်လာမယ်ဂျိုင်ဒူဖီအားတွေအများကြီးဝင်လာမယ်လို့ထင်ပါတယ
်ဟုတ်ကဲ့နောက်ချက်ကတော့ခုနကကိုစိန်ဝင်းပြောတဲ့အထက်မှာပဲမြန်မာနိုင်ငံကနေပြီးတော့တီးကြားသူ့ဘာသူလွတ်လပ်တဲ့စုံစမ်းခွင့်စုံစမ်းရေးအဖွဲ့ဖွဲ့ထားတာရှိပါတယ်ခုနကပြောလို့နိုင်ငံတကာကပို့ကိုနှစ်ဦးဦးဆောင်တာပေါ့နော်ဒီနေ့ပဲဒီဒုက္ခသည်များမဟာမကြီးဒီအစည်းအဝေးမှာဒီဒေါက်တာဝင်းမြတ်ကြီးပြောသွားပါတယ်သူတို့အနေနဲ့ဒါကိုစုံစမ်းမယ်နိုင်ငံတကာကပူးပေါင်းမှာဆိုတော့ပြောပါတယ်ခင်ဗျာအဲ့တော့ဒီစုံစမ်းမှုပေါ်မှာဘယ်လောက်ထိ rely လုပ်လို့ရမလဲနိုင်ငံတကာကကောပူးပေါင်းရင်ပိုးပြီးထွက်ပြေးထွက်လာနိုင်လားဒီစုံစမ်းမှုဒီစုံစမ်းမှုနဲ့ပတ်သက်လို့ပ
ါဒီစုံစမ်းမှုဥမာပြင်ဒီလူမျိုးဟိုကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့ရဲ့မြင့်တက်တွေကရှိနေသေးတယ်ဒီတဲ့သူတို့တွေအသက်ရှင်ပြီးတော့ကြံနေကြတာဒီအများကြီးပဲဒါပေမဲ့လည်းသူတို့ကကြောက်နေရတာပေါ့ဘယ်သူကသွားပြီးတော့ပြောရဲမလို့ဒီလူတွေအမှဒီအဖွဲ့တွေလာလို့ရှိရင်အနောက်မှာไลฟ์ပြီးတော့မှတ်နေတဲ့လူတွေကလည်းရှိနေတယ်အဲ့ဒီခါကျတော့ ဆုံးစမ်းစစ်ဆေးမှုကလည်း credible မဖြစ်ဘူးပြီးဒါပေမဲ့တချို့တော့အဖွဲ့ဝင်တွေကအရင်တော့ပြောကြသူကအခြေအနေကိုဆုံးစမ်းမှုမပြုရတကင်ကဟိုအစအကျိုးလိုမှုတွေမရှိပါဘူးဆိုပြီးတော့ကြိုးတွေပိတ်ထားတဲ့ဟာတွေအဲ့တော့ credibility ကရနိုင်ဖို့အခြေအနေကမရှိပါဘူး
ဟုတ်ကဲ့ကိုစင်ဝင်မောက်အောင်မှာလီလိုက်ပေါ်မှာခဏနေပြပအောင်ခင်ဗျာကျွန်တော်သရရှင်တွေလှည့်ပြကြပါလေပထမသရရှင်ကတော့မထွေးထိုင်းနိုင်ငံကပါခင်ဗျာမထွေးတူစူဒီမီမြန်လို့ရပါတယ
်ဟာဟုတ်ကဲ့ရှင်အဲဒီမှာမေခွန်ရှိပါလေရှင
်ဟုတ်ကဲ့
ပလတ်တော့ကုလသမဂ္ဂက2017ခုနှစ်ကစလို့ဖြစ်ခဲ့တဲ့လူ့ခွင့်ရေးချိုးဖောက်မှုစစ်တေအထောက်အထားကိုပါအောင်2017ခုနှစ်စပဲသိခဲ့ကြလဲပါနော်အဲ2017ခုနှစ်ရှေ့ကာလအချိန်ကရောနိုင်ငံတကာဥပဒေချိုးဖောက်မှုဆိုင်စီစဉ်လို့မဝင်လို့လားအဲ့ဒါပါကြတဲ့ဆိုတော့မြန်မာနိုင်ငံမှာစစ်အစိုးရခေတ်ဆက်ကလူ့ခွင့်ရေးချိုးဖောက်မှုတွေယနေ့အထိပဲဖြစ်နေတယ်ပေါ့လေ
ဟုတ်ကဲ
့ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့2017မတိုင်ခင်ကအချိန်တွေကိုဘာကြောင့်မကြီးညှို့တာလဲပေါ့နော်အဲ့ဒါကျွန်တော်မေးပြပါမယ်ခဏလေးမခင်အောင်ပါဘူးနောက်ကျွန်တော်နောက်ထပ်သွားရှိတူကျွန်တော်လှည့်ပေးကြပါလေကိုဝေယံစုစနေမြန်မြန်လို့ရပါတယ်
ဟုတ်ကဲ့လေလေရယ
်ဟုတ်ကဲ့ကိုဝီယံဆိုးဆွနေမြောင်းလို့ရပါတယ
်ဟုတ်ကဲ့လေဟုတ်ကဲ့လေလေရယ
်ဟုတ်ကဲ့ပြောပ
ါဟုတ်ကဲ့ဒီကျလောဆွနေပြီလားကြရယ်လေမြန်မာတရားဆက်တယ်လို့လေးချေရစင်ကြရယ်ဒီရယ်လေအစ်မရေတပတ်နဲ့ပတ်တော့ဒီဒီကမလေးဆက်ရကျေရယ်ဒီရယ်လေးတက်စီလာတော့ဒီကလေးကိုပြန်ပြီးသွားတာရယ်ဒီရတဲ့တောင်းတလို့အဲကျင်းကျဆရာကဒီလိုဒီမြန်မာနိုင်ငံရဲ့ပြည်ထောင်စုဒီလိုဒီတိုင်းဒီကစီးဆမ်းလဲဆိုပြီးတော့ကျွန်တော်ကအဲ့ဒါကိုလက်ပြသိနေတာလေဆိုပြီးအစ်မဒီ CSR ရဲ့ကလေးဒီမြန်မာနိုင်ငံရဲ့ပြည်ထောင်စုပြည်ထောင်စုတိုင်းတာလေဒီတဲ့မြန်မာနိုင်ငံရဲ့တောင်းတလို့ရဆေးလို့လေက
ကိုဝေယံစိုးပြောတာကျွန်တော်ကောင်းကောင်းမကြောက်ဘူးခင်ဗျာကောင်းကောင်းမကြောက်တော့ ਨੇ တူတူတက်တုံနဲ့တလုံးချင်းတီးတီးကြကြလေးပြောပြပါလားကျွန်တော်ကောင်းကောင်းမကြောက်ဘူး
အဲ့ကျတော့ကျွန်တော်ကျဲကြည့်တော့လေဆက်ဆိုင်လူရှိရဲ့လက်ရှိစိုးရလာတဲ့ကုက္ကမရှိလဲချန်နီနဲ့တော်လေးလုံးဝတကစစ်ခုရင်းကိုဒီလိုဒီမဲ့ပြန်လို့ဆိုတော
့ဟုတ်ကဲ့ကျွန်တော်နားလည်ပါပြီဟုတ်ကဲ့တခြားနီလန်းအနေနဲ့အဓိက
ကျဲကြည့်သေးလဲအချန်နီနဲ့လို့ခွေးကြည့်ရတော့ဒီမှာလုံးမဲ့လက်ရတော့လဲကျွန်တော်လည်း
ဟုတ်ကဲ့အချားနီးလက်နေတဲ့ဒီစစ်ခုံတင်မှုကိစ္စပေါ့နော်ဟုတ်ကဲ့နောက်ဆက်တော့ရှင်တူကျွန်တော်ဖိတ်ခေါ်ကြပါလေကိုတီးလေမူဆွနေမင်းမြောက်လို့ရပါတယ်ကိုတီးလေမူကြားပါလားကိုတီးလေမူအဲကိုတီးလေမူလေတိုင်းပေါ်မှာမရှိတော့ပါဘူးခင်ဗျာကျွန်တော်ဒီမှာပေးစာတချို့ကျွန်တော်ဖတ်ချင်ပါတယ်ပေးစာထဲမှာ Game Book Cup ဆိုတဲ့ဒီရေးတာကတော့ချင်းပြည်နယ်မှာ Silent Genocide ဖြစ်နေတာနှစ်ပေါင်း80လောက်ရှိပါပြီတဲ့မျိုးတုံးတော့လည်းဖြစ်နေပါပြီတဲ့တချို့ရွာတွေဆိုရင်တက်ကြီးရွာတွေကပဲကျွန်တော်တို့ရွာမှာအသုဘရှိလို့ရှိရင်တက်ကြီးရွာတွေကိုယ်တိုင်အလောင်းထံချင်းတူနေရတဲ့အခြေအနေပါတဲ့ဝမ်တထအတွက်လူငယ်တွေပြိပောက်ကိုသတိစမ်းကြီးထွက်နေကြသေးပါပြန်သူနေပါတယ်တဲ့ဒါတော့သူ့ရဲ့မြင်မှာနောက်ထပ်သရရှိတူကတော့အဲထက်တယ်သူကတော့ကုလလူခွင့်ကောင်စီရဲ့ခြေလှမ်းထိရောက်မှုကတော့ထင်တော့ခီးပေါက်မယ်လို့မထင်ပါဘူးတဲ့အဓိကတရုတ်ရုရှားကလည်းကာဝယ်ပေးနေမှာပါပါတဲ့ဒီမိုကရေစီစနစ်အုပ်ချုပ်မဲ့မြန်မာနိုင်ငံဟာဒီမိုကရေစီရဲ့အနှစ်သာရနိုင်ငံသားတူးချင်းစီရဲ့ဒီမိုကရေစီနဲ့အတိတ်ပဲစီမင်းကြီးဝင်တွေနည်းလို့မှသိတယ်တဲ့ဒါတွေကြေကြေမြတ်မြတ်နားလေသဘောပေါက်သွားမယ်ဆိုရင်တော့ကုလသမဂ္ဂလူခွင့်ကောင်စီရဲ့ခြေလှမ်းတွေပို့ပြီးတော့ထိရောက်နိုင်မယ်လို့ထင်ပါတယ်ဗျာ။တူကတော့လူခွင့်ပညာပေးတဲ့ပတ်သက်လို့ဆိုလိုတယ်ထင်ပါတယ်။ကျွန်တော်တော့ရှင်နေကခုနမထွေးမိထားတဲ့မိကွန်းနဲ့ကိုဝီယံဆိုးပြောသွားတာကိုကျွန်တော်အရင်ဆုံးပြန်ဖက်ပေးကြည့်ပါမယ်။မတ်အုံမာကိုကျွန်တော်ပြန်ပြီးတော့ဖိတ်ခေါ်ကြည့်ပါမယ်။မတ်အုံမာကြားပါလားခင်ဗျာ။ဟုတ်ကဲ့မတ်အုံမာကြားပါလား။
ကော2017ကနေမှဗဇလို့တို့2017နောက်ပိုင်းအောင်မှစပြီးတော့ဒါကြီးကောက်တာလဲပေါ့နော်ဟုတ်တယ်နော
်ဟုတ်ကဲ့ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ
်ဆွေးနေရဟာအဲကျမတို့လေးလာတလို့ဆိုလို့ရှိရင်တော့အဓိကအဲ2010မှာရေကောက်ပွဲဖြစ်သွားပြီးတော့2017ကနေစပြီးတော့မှမြန်မာနိုင်ငံဟာဒီမိုကရေစီအတင်ကူးကြောင်းပြီးဆိုပြီးတော့မှကမ္ဘာကိုကြီးညာလိုက်တယ်အဲ့ဒီခါမှာနိုင်ငံတကာနေပြီးတော့မှအားလုံးကအဲဟိုဘယ်လိုခေါ်မလဲအားလုံးကအကောင်းမြင်ပြီးတော့ပေါ့နော်အကောင်းမြင်သွားတာနဲ့အားလုံးကဟိုပူးပေါင်းဆောင်ရွက်ကြမယ်မြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်ကိုငွေအားရောလူအားရောအဲဟိုပညာနည်းပညာအားရောပြီးတော့နိုင်ငံရေးအရာပါအားလုံးကနေပြီးတော့မှထောက်ခံပြီးတော့မှဝင်လာကြတယ်နိုင်ငံတကာကနေပြီးတော့မှပြန်ပြီးတော့မှမြန်မာနိုင်ငံနဲ့ဖြည့်ဖြည့်ဆက်ဆံပြီးတော့မှလုပ်ကြတယ်ပေါ့အဲ့မဲ့အဲ့လိုမျိုးလုပ်တဲ့အချိန်ကနေပြန်ပြီးတော့မှကြီးလိုက်တဲ့အချိန်မှာ နိုင်ငံတကာကဒါမြန်မာနိုင်ငံမှာပြန်ပြီးတော့မှပြည်ပြန်လာပြီးတော့မှအားလုံးဒီဖွံ့ဖြိုးရေးနော်ငြိမ်းချမ်းရေးစသဖြင့်အကုန်လုံးကိုငွေအားလူအားအကုန်လုံးကဟိုပညာအားစိုက်ထုတ်ပြီးလောက်ကြတယ်ပါဝင်ကြတယ်တို့တော့လေတကယ်တမ်းလူ့အခွင့်အရေးချိုးဖောက်မှုတွေကဘာမှဟိုဘယ်လိုခေါ်လဲမတိုးတက်လာတဲ့အပြင်ဥပမာဆိုလို့ရှိရင်2017ရဲ့အထင်ကြီးဖြစ်တဲ့ဥစ္စာကကတိမှာတတော်ပြန်ဖြစ်တယ်ထပ်ပြန်ဆဖြစ်တယ်အဲ့တော့ဒီငြိမ်းချမ်းရေးယူထားတယ်ဟလာအပြည့်ရလက်မှတ်ထိုးထားတယ်ဟလာကတိ KIO နဲ့တက်မတော်သားရဲ့မှာခုနကစက်ပြီးနေရှိခဲ့တဲ့ဥစ္စာကိုတက်မတော်ဘက်ကနေဖိုးဖောက်လိုက်တဲ့အခါမှာခုနကတတော်ပြန်ဖြစ်သွားကတိမှာပြန်ဖြစ်တယ် IDP ဟာဟိုဒုက္ခတွေကြီးပြန်ပြီးတော့မှဖြစ်လာတယ်ဆိုတော့အဲ့ဒီကနေစပြီးတော့မှ2012เนาะပြီးတော့2016 19စသဖြင့်ခုနကကတိရှမ်းနဲ့ဒီရခိုင်မှာဖြစ်တဲ့ဥစ္စာတွေဟာ2017ကနေပြီးတော့မှတိုင်းပြည်တကားပြည်ပြီးတော့မှအကောင့်ထက်သွားရမယ့်အစားလူခွင့်ရေးချိုးဖောက်ခံရမှုတွေကအစိုးရဘက်ကိုပို့ပြီးတော့မှပို့ပြီးတော့မှဆိုးဝါးလာတာကိုကြည့်ပြီးတော့မှ2017ကိုအနည်းဆုံးအချိန်ကိုစပြီးတော့မှတို့လုံနိုင်ကြည်ပေါ့နော်တို့လုံနိုင်တဲ့လုံနိုင်ခြင်းနဲ့လုံနိုင်ခြင်းအတိုင်းတားရဲမှာအနည်းဆုံးအချိန်ကိုစယူတယ်လို့ကျွန်တော်တို့အဲ့လိုထင်နေချက
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုစိန်ဝင်းကိုကျွန်တော်တခုမေးချင်ပါတယ်အခုလိုမျိုးငငယ်တကာကနေပြီးတော့အထူးဖြစ်မြန်မာစစ်တပ်ပေါ့နော်လူခွေကျူးလွန်သူတွေကိုငငယ်တကာမှာအရေးယူဖို့ကြိုးပမ်းနေတာဟာမြန်မာနိုင်ငံရဲ့ညီညွတ်ရေးပြန်လည်ရင်ကြားစေရေးကိုထိခိုက်စေတဲ့အချို့အချာထိပါစေတဲ့ဆိုပြီးတော့မြန်မာအာဏာပိုင်တွေဘက်ကတုံ့ပြန်နေပါတယ်အဲ့တော့ဒီလိုမျိုးရေးယူဆောင်တာဟာတကယ်ပဲမြန်မာနိုင်ငံကသွားနေတဲ့အတွင်းကူပြောရေးပေါ်မှာသွားပြီးတိုက်ရောက်မှုထိခိုက်မှုရှိတယ်လို့မြင်ပါလား
မြန်မာဆိုရဘက်ကနေပြီးတော့အာဂျီလောက်တာပေါ့တတိစောရကတက်တာကသူကနှစ် line ရှိတယ်တစ် line ကဆက်တော့ဒီတိုင်းပြည်တွင်းမှာမတည်ငြိမ်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့ဟာ instability တွေဖြစ်လာနိုင်တယ်နောက်တစ်ကတော့ဒီလူမျိုးစုတွေကြားမှာလူမျိုးတစ်ခုနဲ့တစ်ခုကြားထဲမှာအမုန်းကြားတွေပို့ပြီးတော့များလာတယ် reconciliation ကိုဖိကိုက်လာနိုင်တယ်ပေါ့အဲ့တော့ပထမတစ်ချက်ကတော့ကျွန်တော်ထင်ပါတယ်တက်ကိုဟိုဟာတက်မတော်ဘူးကြီးသူပြောတယ်သူကလည်း instability ဘာဖြစ်လို့ဒီကိစ္စမှာတက်မတော်ရောနဲ့ပတ်သက်ပြီးတော့တက်ကတော့ရခိုင်community ကိုအထူးသဖြင့်ညွှန်းနေလို့ထင်ပါတယ်ဒီလိုခိညာကိစ္စကိုကြည့်လို့ရှိရင်ပေါ့ခြားသောကိစ္စတွေမှာတော့ဒီကချင်လို့ရှာနေပေါ့လေအဲ့တော့အဲ့ဒီဟာတွေကဒါအကဲအဲ့လိုမျိုးမရှင်းမဲထားရင်ပေါ့ဒါကမေးခွန်းရှိတယ်မပြေလည်လို့ပဲကျွန်တော်တို့ကအခုဒီပြဿနာကိုဒီအထိဒီလိုတွေဖြေရှင်းနေရတာအခုတော့ကဲရခိုင်မှာဆိုကြည့်မယ်ဆိုရင်ရခိုင်တောင်ပိုင်းကတော့ဒါပါမြောက်ပိုင်းကမြောက်ပိုင်းတစ်ခုလုံးလူတွေကပြောရင်အစိုးရစမ်းစုကြည်နဲ့ NLD ပေါ်မှာအမြင့်မကြီးလူမျိုးဖြစ်တဲ့ဟာမျိုးဖြစ်တယ်အဲ့တော့ဘာမှမရပဲနဲ့ဆုံးရှုံးမှုပဲဖြစ်တာဒီလူမျိုးပေါ့မဖြစ်ချင်းမဲ့ထားလို့ရှိရင်ပြဿနာရဲ့အရေးကြီးကိုမတိုင်တွယ်လို့ရှိရင်ပြဿနာကတော့ပြေလည်သွားလိမ့်မယ်ဆိုတာတော့မှန်ကန်တဲ့စောရတာချက်ပြီးဟောက်ဘူးတဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှင်တူအလှပြန်ပေးကြပါလေကိုတီးလက်မှုလေလိုင်းပေါ်ပြောင်းနေပါပြီကိုတီးလက်မှုတို့တို့ဆွေးနွေးမြင်မြန်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ဒီလက်ရှိအစိုးရရဲ့စစ်တပ်ကနော်လူခွင့်ချိုးဖောက်မှုကတော့တို့ကတော့တကယ်လုပ်နေတာကိုကျွန်တော်တို့သိရပါတယ်မြင်ရပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုရင်နော်သူ့ရဲ့လှုပ်ဆောင်ချက်တွေကသူအားလုံးငင်းနေတာကိုကျွန်တော်တို့သိရတယ်ပေါ့ဗျာနော်ဒီတော့ဒီအစိုးရစစ်တပ်အားနော်ဒီစစ်ခေါ်ရုံးကင်ဟိုကတော့ဒါလှုပ်ဆောင်မှုတော့လိုအပ်တယ်တကယ်လို့မလှုပ်ဆောင်ဘူးဆိုရင်ကျွန်တော်တို့တခြားသောတိုင်းရင်းသားတွေကိုနော်ဆက်လက်ပြီးတော့ဒုက္ခပေးနေမှာဖြစ်ပါတယ်အခုလည်းဆက်လက်ဒုက္ခပေးနေတဲ့ဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့ကတော့စစ်ခေါ်ရုံးကင်ဖို့တော့ကျွန်တော်တို့ပြောဆိုရမှာဖြစ်တယ်နော်လက်ခံရမှာဖြစ်တယ်ကျွန်တော်တို့ကတော့ဟုတ်ကဲ့ပါလေခင်ဗျ
ဟုတ်ကဲ့ကိုတီးလိုက်မှုကျေးဇူးပါခင်ဗျကျွန်တော်နောက်ထပ်တော့ရှင်တူစာရေးပြပြတော့ဖတ်ချင်ပါတယ်ကုအောင်စစ်တီတဲ့ရုံးကြရေးမြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့ဖိအားကရုရှားနဲ့တရုတ်နိုင်ငံပေါ်မှာတည်ရဲတဲ့အဲ့ကြောင့်မှထူးခြားတဲ့အပြောင်းလဲဖြစ်နိုင်တယ်လို့မြင်ပါတယ်တဲ့ဒါသူ့ရဲ့စာအုပ်ချုပ်ပြောခြင်းမလားဖြစ်ပါတယ်အဲ့တော့ကျွန်တော်ပတ်သက်ဒါနဲ့ပတ်သက်လို့ကျွန်တော်တို့လေးပြန်ပြီးခြင်းပါတယ်အချိန်လည်းသိမရလို့ပါကိုစိန်ဝင်းကိုယင်ပြီးခြင်းပါတယ်ရုရှားနဲ့တရုတ်ကပေါ်မှာပဲမူတည်တယ်ဆိုတော့တကယ်တမ်းအခုလူခွင့်ကောင်စီရဲ့အခုလိုတောင်းနေတဲ့ခြေလှမ်းတွေကခုနအင်အားကြီးနိုင်ငံတွေကခုလိုပိတ်ဆို့နေမှဆိုရင်တကယ်တမ်းထိထိရောက်လုံနိုင်ပါမလားတကယ်တမ်းခြေလှမ်းလှမ်းနိုင်ပါမလားကိုစိန်ဝင်းမြင်သိကြပါလေ
အဲ့ဒါလိုပုံတွေတွက်လို့မရဟိုဟာဥပမာပြင်တရုတ်ပေါ့တရုတ်ကကျွန်တော်တို့နဲ့တင်အဆင်ပြေတာမဟုတ်ဘူးဘင်္ဂလားဒေ့ရှ်နဲ့လည်းတရုတ်ကအဆင်ပြေတယ်နှစ်နိုင်ငံလုံးကိုဟိုသူရဲ့အဲဩဇာရှိတဲ့ဟာအဲ့ဒီတော့တစ်ချိန်ကြာလို့ရှိရင်အဲ့ဒါဒီအခြေအနေတွေကြောင်းသွားမယ်နောက်ရုရှားကအာကျွန်တော်တို့နိုင်ငံကြီးမှာဒီလောက်သူကအဝေးရနေပဲရှိသေးတာအဲထက်တဲ့ဝင်ဝင်အမိကပတ်သက်တဲ့ဟာမျိုးမဟုတ်ဘူးအဲ့တော့ဒီနိုင်ငံပုံတွေ ကထားပြီးမယ်ဆိုတဲ့အစားလွဲပါ
ဟုတ်ကဲ့ခင်ဗျာကျွန်တော် math ဥပမာရဲ့အမြင်လည်းသိကြပါတယ်ခင်ဗျာဘယ်လောက်ထိထိရောက်ကုလသမဂ္ဂဒီအကိစ္စကြီးကန်တယ်နိုင်ပါ့မလဲအတားအဆီးရှိနိုင်မလား
ဟိုကျွန်တော်တို့ဒီလုံခြုံရေးကောင်စီမှာရောဗါရီဆိုပြောဟိုခြေုံနဲ့ဆိုချက်ကသူတို့မှာအာဗီဒီယိုအနာရှိထားတဲ့အတွက်ကြောင့်မလို့စင်ခေါ်ချက်အရင်ကြည့်ရဆိုရတာကျွန်တော်တို့အားလုံးသိကြည့်တာပါသို့တော်လည်းပဲအခုကျွန်တော်တို့အာကြည့်ရမယ့်ဥစ္စာပါလဲဆိုတော့ဒီလိုမျိုးကိစ္စတွေကိုလှုပ်ဖို့ကလုံခြုံရေးကောင်စီတစ်ခုရဲ့မှာတွားပြီးတော့မှမမှုတည်ဘူးအဲ့ဒါကိုကျွန်တော်တို့ညွှန်လို့လုံမယ်လို့ထင်တယ်အာအခုလောလောဆယ်ပေါ့နော်ကျွန်တော်တို့ဒီလလူခွင့်ကောင်စီကနေပြီးတော့ဆုံးဖြတ်လိုက်တယ်ဒီနောက်က triple iron လို့မျိုးရန်ရရဆိုပါတော့ဒီရန်ရရမျိုးဆိုလို့ရှိရင်ဒါပြောမယ်ဆိုလို့ရှိရင်အာတရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုအတွက်ကိုတွားဖို့အတွက်အမှုကျင်ထားပေးတယ်ဆိုတဲ့ဥစ္စာကဒါဟာကျွန်တော်တို့ဒါဟိုပြောမယ်ဆိုလို့ရှိရင်ခြေလမ်းတစ်လမ်းအကြီးကြီးကိုကျွန်တော်တို့တက်လိုက်တာပဲဒါဒါဆိုလို့ရှိရင်ဒါဟာဒီနောက်ကလုံခြုံရေးကောင်စီကဒါကိုဆက်ဆက်ပိုင်ခွင့်ရှိတာမရှိဘူးရှင့်အဲ့တော့ဒီချိန်မှပါပဲကျမတို့နောက်တစ်ခါကျမတို့ကြည့်ရမှာကအဲကျမတို့ဒီလူကုလသမဂ္ဂအထွေထွေညီလာခံရှိတယ်။ဆိုတော့အထွေထွေညီလာခံကနေပြီးတော့လေတခြားကိစ္စတွေကလုံခြုံရေးကောင်စီကလုံပိုင်ခွင့်ရှိရတာနဲ့လုံထုတ်တာဝန်ရှိရတာနဲ့လုံသိရတာနဲ့မလုံခဲ့လို့ရှိရင်ဒီနောက်ကအထွေထွေညီလာခံကနေပြီးတော့လေသူ့ကိုပေးထားတဲ့အာပါဝါသူ့ကိုလုံပိုင်ခွင့်ပေးထားတဲ့ထဲကနေပြီးတော့မှလုံလို့ရတာတွေရှိတယ်ဆိုတာမျိုးလည်းပြောနေကြသလိုကျမကပြောသလိုမျိုးလည်းဒီ universal jurisdiction လို့ခေါ်တဲ့နိုင်ငံတကာတရားစီရင်ပိုင်ခွင့်နိုင်ငံတိုင်းမှာသူ့မှာတရားစီရင်ပိုင်ခွင့်ရှိတော့အဲ့လိုနိုင်ငံတွေကလည်းသူတို့ရဲ့နိုင်ငံရဲ့တရားရေးလုံပိုင်ခွင့်ရနေပြီးတော့မှချင်းကပ်ပြီးတော့မှဒီကျူးလွန်တဲ့ဒီလေနော်ဒီနိုင်ငံတကာရာဇဝတ်မှုကျူးလွန်ထားတဲ့စစ်ကောင်ဆောင်တွေကိုအဖြစ်ပေးဖို့အရေးယူဖို့အတွက်ကိုလည်းသူတို့လောက်သွားလို့ရတဲ့လမ်းတွေလည်းအများကြီးရှိတယ်ဆိုတော့ကျမတို့ဒီ different option ပေါ့နော်ဖြစ်နိုင်ခြေတွေအများကြီးရှိတယ်ဆိုတာလည်းကြည့်ပြီးတော့ဆိုကျွန်တော်တို့သိထားဖို့ကြည့်နေဖို့လည်းလိုပါမယ်လို့
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒရက်ဒီလိုက်အစီအစဉ်အချင်းဆစ်သွားလို့ပါအတိကပါဝင်ဆွေးနွေးပြီးတဲ့မက်ခင်အောင်မှာကိုစိန်ဝင်းနဲ့သရရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒရက်ဒီလိုက်အစီအစဉ်ကျွန်တော်တို့ဒီမှာပဲရနာခဲ့ပြီပါခင်ဗျာ